မြန်မာအစိုးရခေါင်းဆောင်တူဦးအနေနဲ့ပထမဦးဆုံးကြိမ်စင်ကာပူနိုင်ငံကိုတွားရောက်ခဲ့တဲ့ချစ်ကြည်ရေးခီးစဉ်တွင်နိုင်ငံဆက်ဆံရေးအတွက်ရလကောင်းတွေထွက်လာအောင်ဒေါ်အောင်ဆန်းစုကြည်ဘက်ကဆောင်ရွက်နိုင်ခဲ့တယ်လို့သုံးသပ်မှုတွေရှိနေချိန်မှာခီးစဉ်တွင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့သူရဲ့ပြောဆိုချက်တွေအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်။နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိ3ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်။မိုင်ရင်ချင်းနိုင်ငံကအပြည့်အစုံကိုဆက်လက်ပြောပြမှာပါရှင်
။မနေ့ကြာသပတေးနေ့ကစင်ကာပူရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံပွဲအတွင်းဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ NLD အစိုးရတပ်တန်း6လအတွင်းနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်စ조사ခဲ့တဲ့အတိုင်းအတာပေါ်မှာကြေညာကြောင်းပြောဆိုသွားတာပါ။ဒါနဲ့ပတ်သက်လို့ထိုင်းခြေဆိုင်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကြီးနားရေးမှူးဒေါက်တာနိုင်အောင်ကအခုလိုသုံးသပ်ပါတယ
်ကျွန်တော်ကအပြင်ကရောက်နေလို့မသိဘူးပဲထားပါတော့နော်ဆိုတော့ပြောချင်တာတော့ကျွန်တော်လက်သတင်းတွေတော့အများနဲ့ဆက်နေတယ်ဒါမဲ့ကျွန်တော်အမြင်ကတော့အဲ NLD ပါတီရွေးကောက်ပွဲနိုင်တယ်အနာလွှဲပြောင်းယူနိုင်တယ်နောက်ပြီးလုံးညီတော်ငယ်လုံနိုင်တယ်ဆိုတာတွေ့ပြီးတော့ဂျန်နဲ့ထူးခြားတဲ့ဆွမ်းဆောင်မှုမျိုးတိတိကျကျတွေ့ရတယ်ဆိုတော့ကျွန်တော်မထင်ဘူးမကျွန်တော်တို့ဟိုတိနေဟိုဝင်ကြီးပြောနေတယ်လားဟိုလက်ဖက်တို့ခဲရှော့တောင်းမယ်ဆိုရဲအစားဂျင်မားတွေစိုက်ထားတဲ့ပစ္စည်းတွေကိုရောင်းရမယ်ဈေးကွက်တွေရှာပေးစရတယ်။ဒါကျွန်တော်တို့လိုချင်တဲ့တိုးတက်မှုစားတာ။နောက်တစ်ခုကဟိုအတန်းပြည်ရဲ့ထုတ်တဲ့ပုတ်ကုန်တွေအရေးသွေးတွေအစုအမဲစိုက်ပျိုးကုန်တွေအရေးသွေးတွေကိုမြင့်တင်မဲ့ဟလာဥစ္စာတွေလုပ်ပေးစရတာ။လက်သမားတွေကိုဆက်ပစ္စည်းကိရိယာတွေမျိုးစပါးတွေအစားစီးရင်ပေါ်ရပြောမှဆိုတော့အများကြီးပဲနော်။ဆိုတော့အဲ့လိုတိတိကျကျကြီးကျွန်တော်တို့မျက်စိထဲမှာမြင်နေရတာမျိုးမဟုတ်ပဲနဲ့ညီတော်ဆန်တွေပဲကြားနေရတယ်ဆိုတော့အဲ့ဒီအခါလဲအားရတယ်ဆိုတာကဘာလို့အားရတယ်ဆိုတာကိုဒီဆရာလေးထုတ်ပြောပြနိုင်တော့ကောင်းတာပဲလို့ကျွန်တော်ထင်ပါတယ
်အမေရိကန်ခြေဆိုင်မြမအရေးလေးလာသုံးသပ်နေသူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဒေါ်အောင်ဆန်းစုကြည်ကဒီနေ့ဗမာနိုင်ငံမှာနိုင်ငံရေးနဲ့ဒီအုပ်ချုပ်ရေးဘိုင်းမှာအဓိကအတော်ဝင်အစည်းအဝေးပုံကဖြစ်တော့ကဒီနေ့ဗမာနိုင်ငံမှာတကယ်ပါဖြစ်နေတယ်ဆိုတာကိုသူကအသိဆုံးပုံကလို့ကျွန်တော်တို့ပြောရင်ပါတယ်ဒါကြောင့်မလို့သူပြောတဲ့ချက်တွေဟာခိုင်မာမှုနဲ့လေးနေမှုရှိတယ်လို့ကျွန်တော်ပြောရမှာပါအဲ့တော့ထောက်ပြနိုင်တဲ့အချက်နှစ်ချက်ပေါ့သူကောက်ယူထားတဲ့ဒီညဉ့်ညဉ့်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပေါ့ဒီညဉ့်ညဉ့်ရေးမှာတိုက်ပွဲတွေဖြစ်နေဆိုတာလည်းမှန်တယ်ကြီးပွားရေးကလည်းချုပ်ချုပ်ကြဆဲဆိုတာလည်းမှန်တယ်သို့တော့ဒီဟာတွေဟာဖြစ်လာတာကျွန်တော်တို့ဗမာနိုင်ငံမှာနှစ်ပေါင်းမြောက်များစွာကြာခဲ့ပြီနှစ်ခုလုံးပေါ့နော်ကြာခဲ့ပြီသားဖြစ်ပါတယ်အဲ့ဒီအပေါ်မှာအတိဆုံးပုဂ္ဂိုလ်ကနေပြီးတော့အတိုင်းအတာတစ်ခုအထိအာကျေနပ်မှုရှိအောင်တည်တည်ဆိုရင်တော့အဲကျွန်တော်အနေနဲ့ဆိုရင်ဒါလက်မခံနိုင်ကြအကြောင်းမရှိဘူ
းဟုတ်ကဲ့အဲ့တော့ဒီလက်ရှိရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေကိုကြည့်ရင်ဒီမြမတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဖြစ်နေတဲ့ပဋိပက္ခပြေလည်မှုအခက်အခဲတွေရှိနေတယ်ပေါ့နော်အဲ့လိုဖြစ်နေချိန်မှာဒေါက်ဆန်းစုကြည်ပြောသလိုတိုင်းသားတွေအားလုံးပါဝင်တဲ့27ပင်လုံညီလာခံကြီးဟာတကယ်ပဲအောင်မြင်အောင်လုပ်နိုင်ပါမလားရှင
်ဒေါက်အောင်ဆန်းစုကြည်ဟာဒီတက်မတော်ကောင်းဆောင်နေနဲ့အနိကလက်တွဲပြီးလုပ်နေတော့ကသူ့မှာတစုံတရာတက်မတော်အပေါ်မှာပေါ့နော်ဟိုသူဖြစ်စေချင်တာကိုဖြောင်းပြအောင်ဖြောင်းပြနိုင်မယ်ကျွန်တော်တို့အများပြည်သူမသိတဲ့အချက်လက်တွေလည်းရှိကောင်းရှိနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်။တစ်ချိန်တည်းမှာအခုပိုပြီးတော့ဖြစ်လာတဲ့တိုက်ပွဲတွေပေါ့နော်။တိုင်းသားဘက်ကစတယ်လို့ဟိုဆိုတဲ့သတင်းတချို့ကလည်းရှိတော့ပါ။ဒီဟာကတော့သိမကောင်းဘူး။သို့တော့ဒီအတွက်လည်းပဲဒီ27ရာစုပင်လုံမှာနိုင်ငံရေးနည်းနဲ့ဖြစ်ရှင်းဖို့တက်မတော်ရောတိုင်းသားတွေရောဒီလက်ရှိအစိုးရရောပေါ့နော်။ဒါကြောင့်ဒီလမ်းကြောင်းကိုပဲကျွန်တော်ဆက်သွားတာမှန်ကန်တယ်။ဒါကြောင့်ဒေါက်အောင်ဆောင်စုကြီးကဒါကိုပဲထောက်ပြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့စင်ကာပူခီးစဉ်အတွင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံခြင်းပြောကြားခဲ့တဲ့မင်ကွန်းထဲမှာနောက်နှစ်ပေါင်း20ကြာရင်မြန်မာနိုင်ငံကစင်ကာပူကိုကျော်တက်သွားလိမ့်မယ်ဆိုတဲ့ဒေါက်တာဆန်းစုကြည်ရဲ့ပြောဆိုချက်အပေါ်မှာသုံးသပ်မှုတွေအမျိုးမျိုးရှိခဲ့ပါတယ်။အစိုးရဆုံးနိုင်ငံစည်းဝင်နေတဲ့မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်ဖို့ဆိုရင်မျိုးဆက်20လောက်ကြာမှာဖြစ်တဲ့အတွက်ကမ္ဘာအတိုးတက်ဆုံးနိုင်ငံစည်းဝင်စင်ကာပူကိုအနည်း20အတွင်းကျော်တက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်။ဟိုကျွန်တော်တို့ဟိုမြူစီရှင်မှနေငယ်ရအောင်မှမထိုင်းနိုင်ငံပေါ့နော်။ကျွန်တော်တို့ဒေါက်ခိုတော့ရောက်တော့ဆိုလို့ရှိရင်ကျွန်တော်တို့အရွယ် generation နဲ့ပေါ့။အခုဆိုလို့ရှိရင်သူတို့သားသမီးတွေ generation တွေအရွယ်ရောက်နေကြပြီ။အဲ့တော့အနည်းဆုံးပြောမှဆိုရင်တော့မှအရင်က generation တွေကသူတို့နိုင်ငံကြောင်းမှတောင်းတက်ကြတယ်။ပညာသင်တယ်၊ပြန်လာတယ်။နောက်ကိုတိုင်းပြည်ထဲမှာလို့နိုင်ငံကြောင်းတော့မပြတ်နိုင်တဲ့လူတွေအစင်းကြီးပညာသင်ပေးလို့ရအောင်နင့်နာခံတယ်အဆရှိတယ်ပေါ့လေအဲ့တော့အဲ့လိုတွေမျိုးစုံအောင် လုတ်ခဲ့လို့လုတ်ခဲ့ကြတာတွေတောင်မှဒီနေ့ဒါထိုင်းနိုင်ငံတို့ဟာကျွန်တော်မျိုးစစ်ရှင်ပါပဲတရုတ်နိုင်ငံတို့နော်နိုင်ငံတွေတိုးတက်မှုကြီးရတော့ဒါအမြင်မှာပြောချင်တာတော့ကျွန်းရှင်တစ်ခုတော့လုပ်ရတယ်ပညာရေးကိုပြုပြင်မှရမယ်ဆိုတဲ့အချိန်ထဲမှာပဲအခုရှိနေတဲ့တကယ်တမ်းတကယ်လေးတွေကိုစလုပ်မယ်ဆိုရင်တော့မဟုတ်တဲ့အနေဆုံးဆွချောင်းနေနေစကြဝဲဒါမှအကလေးရလုတ်ခဲ့ရအောင်မှ
ါတော
့ Okay အဲကျွန်တော်လည်းအဲ့ဒီတဲ့ကိုဟိုတခြားကြည့်လိုက်တော့ကဒေါ်အောင်ဆန်းစုကြည်ပြောတာကဒီလိုဗျဟိုရှင်းရှင်းတော့အောင်မြင်တဲ့နိုင်ငံဖြစ်မယ်စင်ကာပူတော့မှကျော်သွားနိုင်မယ်ဆိုတော့ရှေ့မှာဘာပါလဲလဲဆိုတော့စီးပြီးလုံးလုံးလုံးနိုင်ကြရင်နေနိုင်ကြရင်ဆိုတော့ချက်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကခုနဟိုစောစောဆွေးနွေးလို့ညီညာရေးကိစ္စတွေမရှိရင်အဲမင်းကြီးပပင်းညင်းတော့ကကျွန်တော်ဖွံ့ဖြိုးတိုးတက်မှုလည်းပဲဖြစ်တဲ့လောက်ဖြစ်လာမှာမဟုတ်ဘူးစင်ကာပူလိုလည်းကျွန်တော်တို့အိမ်မက်မနိုင်မှာမဟုတ်ပါဘူးဒါကြောင့်ကျွန်တော်တို့ဟာဒီညီညွတ်ရေးပေါ့နော်စုစုစည်းစည်းညီညီညွတ်ညွတ်နဲ့နေရတယ်မကဘူးလှုပ်လဲလှုပ်ကြမယ်လို့ယူဆပါတယ်အဲ့လမ်းကြောင်းမဟုတ်ရောက်ရင်တော့ကတော်ဆန်းစုကြည်ပြောသလိုကျွန်တော်တို့နိုင်ငံဟာစင်ကာပူပြောပြောအတခြားဖွံ့ဖြိုးတဲ့နိုင်ငံတွေပြောပြောပဲမကြော်နိုင်စရာမရှိဘူးဘာကြောင့်လဲဆိုကျွန်တော်တို့လူမျိုးတွေမှာဒီစာတိအုံနောက်ဟိုမျိုးရိုးကပါတဲ့ထုံးတီထွန်းမှုဉာဏ်တွေကရှိတဲ့လူမျိုးဖြစ်တော့ကနိုင်ငံရေးစနစ်နဲ့ခုနပြုပြင်တဲ့နေရာတွေပြုပြင်မယ်ပြည်ပြည်နဲ့အတိုင်းပဲကျွန်တော်တို့ညီညီညွတ်ညွတ်နေကြမယ်လုပ်ကြမယ်ဆိုရင်တော့ကျွန်တော်တို့ဒါကျွန်တော်ကတော့ဖြစ်နိုင်တယ်လို့ပဲယူဆပါတယ်ခင
်ဗျ။ဒေါက်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်ကြောင့်နှစ်နိုင်ငံယင်းနှိမ့်မြုပ်နှံမှုဆိုင်ရာသဘောတူစာချုပ်အပြင်အခွန်နှစ်ထပ်ကောက်ခံတာကိုရှောင်ရှားရေးသဘောတူညီချက်အစ်စ်ကိုပြန်ပြီးတော့လက်မှတ်ရေးထိုးနိုင်တော့မှာဖြစ်တယ်လို့နိုဝင်ဘာလ30ရက်နေ့ကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးစင်ကာပူဝန်ကြီးချုပ်လီရှယ်လွန်းကကြေညာခဲ့ပါတယ်။ဒါပြင်ဒေါက်ဆန်းစုကြည်စင်ကာပူနိုင်ငံကိုရောက်ရှိတဲ့နိုဝင်ဘာလ30ရက်နေ့မှာပဲနှစ်နိုင်ငံဗီဇာမလိုပဲအပြန်အလှန်သွားလာလည်ပတ်ခွင့်ကိုစတင်ခဲ့ပါတယ်ရှင်။